ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့အချင်းထောင်စုပူမှုတွေနဲ့ပတ်သက်ပြီးအပြစ်မှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးသွားမယ်လို့မနေ့ကထုတ်ပြန်တဲ့သမရယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမရရဲ့လူငယ်တက်တာခွင့်နဲ့အချင်းသားတွေတောင်းနဲ့ချီမကြခင်ကပြန်လွတ်ပေးခဲ့တဲ့အပေါ်မျှတမှုမရှိဘူးလို့အချင်းသားတွေကပြောနေတာပါ။အခုလိုစုပူမှုတွေနဲ့အာဏာပိုင်တွေရဲ့ကင်တွယ်မှုတွေအပေါ်အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်။ဒီအကြောင်းကိုကိုကျောင်းလင်းကဆက်ပြီးတော့ပြောပြပေးပါရှင်
။ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့နဲ့ကြာသပတေးနေ့တွေတုန်းကမြန်မာနိုင်ငံတွင်2006ခုမှာစူပူမှုတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေရဲ့နှိမ်နှင်းမှုကြောင့်အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်။ဒဏ်ရာသူတွေလည်းရှိပါတယ်။ကလေးနယ်ဖအံမြို့တွေကအကျဉ်းထောင်တွေမှာမေလ၈ရက်ပုဒ်ဖူးနေ့တုန်းကစူပူခဲ့ကြပြီးမေလ၉ရက်နေ့မှာတော့မြကြီးနားပသိမ်တာယာဝတီနဲ့ရွှေဘိုထောင်တွေမှာစူပူခဲ့ကြပါတယ်။ရွှေဘိုထောင်စူပူမှုမှာအာဏာပိုင်တွေကတနက်နဲ့ပြစ်ခတ်နှိမ်နှင်းလို့အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်။သမရယုံရဲ့မနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စူပူတဲ့ထောင်တွေကွဲပြင်မယ်လဲတောင်းဆိုချက်တွေကတထက်သေးဖြစ်နေပြီးတချို့ထောင်တွေကစူပူမှုတွေမှာကျင်းသားတွေကလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်မှာ live လွှင့်တင်ခဲ့တာတွေရှိလို့စူပူမှုတွေအကြားမှာချိတ်ဆက်မှုတွေနဲ့သွေးထိုးလှုပ်ဆောင်မှုတွေရှိတယ်လို့သုံးသပ်ကြောင်းဖော်ပြထားပါတယ်။လွှတ်တော်ကိုယ်စားလှယ်ဥဝေလိုင်ထွန်းကလည်းအကျင်းသားတွေလက်ကင်ဖုန်းအသုံးပြုတဲ့အချက်ကိုထောက်ပြပါတယ်
။ထောင်ကဖုန်းဆက်တယ်လို့မှမရပဲ။ပြည်စုံတွေကြည့်လို့ရတယ်။ဟောင်းမှာလည်းစီပြီးမှလည်းစူလို့ရပြီဆိုများထင်းနေကြတာတော့မပြောရ
ဘူး။ရွှေဘိုမြို့ကလူမှုကယ်ဆယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကရွှေဘိုထောင်စုပူမှုနဲ့ပတ်သက်ပြီးတော့ VOE ကိုရှင်းပြပါတယ်
။တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်တင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြေပြည့်ရတဲ့အချိန်မှာထိရပဲရှိတာပါ
။အင်အားသုံးကြောင်ထိမ့်သိမ့်ရတဲ့သဘောပါပဲဗျ။မထိမ့်သိမ့်လို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါလေ
။အခုလေအဝင်းကျုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါအကျဉ်းသားတွေက။မင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့လက်မခံတာပါ
။လွှတ်တော်ကိုယ်စားလှယ်ဦးတင်ထွေးကတော့အခုလိုထောင်တွေစုပူမှုဖြစ်ရတာဟာဝန်ထမ်းတွေရဲ့ချုပ်ဝင်းချက်ကြောင့်လို့ယူဆပါတယ
်။အခုလူချင်းချမ်းသာွက်ပြီးတဲ့ဟာလည်းပဲသူပြည်ရေးဝန်ကြီးဌာနကိုကမ္ဘာအနေနဲ့သတ်မှတ်ချက်တွေနဲ့သူတို့ဒါတွေလွတ်တင်တယ်မလွတ်တင်ဘူးဟာသူတို့ကလည်းဤရကိတာပြည်ပေါ်မှာတော့သူဘက်ကအကြိမ်ဝန်ထမ်းတွေချွင်းချက်ကြောင့်မမျှမတဘူးဆိုတဲ့ပြဿနာပေါ်လာတယ်လို့ပဲအကြိမ်တော့ထင်တယ်အဲ့တော့ဒီကိစ္စကိုလက်ရှိဌာနတွေနဲ့ရှင်းရမယ
်ဘလို့နီးနဲ့လွန်ငင်းသက်တာခွင့်ကိုပေးတာလဲဆိုတာကိုမသိရလို့အကျဉ်းသားတွေမကြေမနက်ဖြစ်ရတယ်လို့ယူဆတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးအွန်လိုင်းဝင်းကသတင်းတောက်တွေကိုပြောပြပါတယ
်လွှတ်တဲ့ပေါ်မှာညံ့တာဘုံမရှိဘူးလို့သူတို့အကျဉ်းသားတွေဘက်ကခံစားရတာအခုဒီဘလို့လွတ်လဲလူချင်းချမ်းသာကိုပေးလဲဆိုတော့မတိရတဲ့ခါကျတော့အကျဉ်းသားတွေဘက်ကဒါသူတို့မကျင်နဲ့ဖြစ်ကြတယ်လို့ပဲကျွန်တော်တို့ယူဆပါတယ
်အကျဉ်းသားတွေကိုပြန်လွတ်ပေးမှုမှာပွင့်လင်းမြင်သာမှုရှိတယ်နဲ့လို့ APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်သူဥပိုလ်ကြီးက VOE ကိုပြောပါတယ
်ဒီအကျဉ်းသားတွေကိုလွတ်ပေးတဲ့အခါမှာစီစစ်မှုပုံစံကပွင့်လင်းမြင်သာမှုမရှိဘူးဘလို့စီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘလို့အကျဉ်းသားမျိုးကိုမှရွေးပြီးလွတ်တာလဲဆိုတော့ပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းကိုတော့ပြောတွေ့ရတယ်သိုးရကစီစစ်ရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့ကအကျဉ်းသားစီစစ်ရေးကော်မတီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံပွင့်လင်းမြင်သာတဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်အဲ့လိုမျိုးဆိုလို့ရှိရင်အကျဉ်းသားတွေကလည်းသူတို့မလွတ်ရင်မလွတ်ရတဲ့အကြောင်းကိုကြားသိရအောင်ဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့စီစဉ်ရမယ်နောက်တစ်ခုကအကျဉ်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာအကျဉ်းသားတွေတည်ဆုံတဲ့အဆင့်ကြီးဖြစ်လာတယ်။ဒါကကောင်းတဲ့အလားအလာတော့မဟုတ်ဘူး။ဒီလူလူရဲ့စိုးရိမ်မှုကလည်းပုံလိုမြင့်တက်လာတယ်
။နှစ်ရှည်ထောင်နှံချခံထားတဲ့တချို့အမှုတွေကရှော့ပေါက်ပေးတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးအွန်လိုင်းဝင်းကပြောပါတယ
်။အာရမပြုခြင်းနဲ့မရေမှုလို့ဟာမျိုးလူတတ်မှုလို့ဟာမျိုးပေါ့။ဒါမျိုးတွေကတော့ပြည်ချင်းချမ်းသာကိုပေးလို့မရှိဘူး။ပြည်တန်ရှော့လို့မရှိဘူး။သို့တော့ဒီနိုင်ငံရေးပြည်မှုပြည်တန်တွေနောက်တစ်ခါမွေးစည်းဝါးနဲ့ပတ်သက်တဲ့ပြည်မှုပြည်တန်တွေအဲ့လိုပြည်မှုပြည်တန်တွေကတော့ရှော့လို့ရှိရတယ်။ဘာလို့လဲဆိုတော့သူတို့နှစ်တည်းတအားကြတော့လူတစ်ယောက်ကိုကျွန်တော်တို့ထောင်ထဲထည့်ထားကြတော့ဟိုပြင်ဆင်ဖို့အတွက်ထည့်ထားတာပေါ့။နှစ်40လောက်ထည့်ထားမယ်ဆိုလို့ရှိရင်ဒါပြင်ဆင်ဖို့မှမဖြစ်နိုင်တော့ဘဝကိုဖျက်ဆီးသလိုဖြစ်သွားတယ်။အဲ့ဒီပေါ်မှာနိုင်ငံတော်ကပြည်တန်ချပြီးတဲ့အခါကျတော့ပြန်ရှော့ဖို့လိုတယ်လို့ကျွန်တော်တို့ကလည်းယူဆပါ
ပြီးခဲ့တဲ့ AP လကနေပြီးတော့အခုမေလအထိသမရရဲ့လွန်ငင်းသက်တာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသားပေါင်းက23,000ကျော်ရှိပါတယ်။မြန်မာနိုင်ငံတွင်းကအကျဉ်းထောင်နဲ့အလုပ်စခန်းပေါင်း63ခုမှာအကျဉ်းသားပေါင်း9,000ကျော်ရှိပါတယ်။တခြားထောင်တွေမှာလည်းစူပူမှုဖြစ်လာမှာကိုစိုးရိမ်ရလို့အခုလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။